NLD အစိုးရစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနေပြည်တော်ကဒင်းတောင်ဆေးအိုမှာအရေးပေါ်ခွဲစိတ်ကူတောင်းမှုခံယူခဲ့တာကြောင့်ဒီကနေ့စစ်ဆေးကြားနာတဲ့နိုင်ငံတော်လှည့်ဝတ်ချက်အနေနဲ့ဆွဲဆိုရတဲ့အမှုကိုမစစ်ဆေးနိုင်ခဲ့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့ပတ်ယုံကြည်မတိုင်ခင်နဲ့ဆေးုံတက်ခဲ့ရတာဖြစ်ပြီးတော့ဦးမကြီးကင်စာအတွက်ဒီဇင်ဘာလ27ရက်နေ့ကခွဲစိတ်ကူတောင်းမှုခံယူခဲ့ရတယ်လို့သူနဲ့နီးစပ်သူတွေက VOA ကိုအတည်ပြုပြောဆိုပါတယ်
။ဟုတ်ကဲ့ဦးစိုးဝင်းကဆေးုံမှာ27ရက်နေ့အောင်သိရှင်းတော့ရတယ်။အဲဒီကွာလေဟိုဥပိုင်းရှင်စားလို့ပြောတာ7ရက်ကွဲတယ်ဆိုတော့7ရက်လေးပေါ့ဒီနေ့အသေးလေးဟုတ်တယ်ဟုတ်တယ်တိုက်ပြန
်အသက်70ကျော်ပြီဖြစ်တဲ့ဦးစိုးဝင်းရဲ့ကျန်းမာရေးအခြေအနေအသေးစိတ်ကိုတော့ထပ်ပြီးတော့မသိရသေးပါဘူးအရေးပေါ် ICU ထဲမှာပဲသူကသာမှုခံယူနေရတယ်လို့သိရှိထားရပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နဲ့အဖာဝင်စီမံကိန်းဘဏ္ဍာဝန်ကြီးဦးစိုးဝင်းစီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းနဲ့စီမံဘဏ္ဍာဆက်မှုဒုဝန်ကြီးဦးဆောင်တို့၅ဦးကိုစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံတော်လှည့်ဝတ်ချက်အနေနဲ့ဆွဲဆိုတော်တဲ့အမှုတွေအပတ်စဉ်ကြာသပတေးနေ့တိုင်းစစ်ဆေးကြားနာမှုတွေလုပ်နေတာဖြစ်ပါတယ်။ရုံချင်းကတော့လာမယ့်ဒီဇင်ဘာလ30ရက်နေ့ကိုထပ်မံချိန်ဆိုရပါတယ်။ဦးစိုးဝင်းက NLD ပါတီရဲ့စီးပွားရေးကော်မတီဖွဲ့ဝင်တူဖြစ်ပြီးတော့2018ခုနှစ်မေလကစလို့ NLD စိုးရွားရဲ့စီမံဘဏ္ဍာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ။